ဘာသာရေးလွတ်လပ်ခွင့်ဖိနှိပ်မှုတွေရှိနေတဲ့နိုင်ငံတွေစီရင်မှာမြန်မာနိုင်ငံပါဝင်နေစေဖြစ်ပြီး CPC Country of Particular Concern လို့ခေါ်တဲ့အထူးစိုးရိမ်ပွဲရာနိုင်ငံအဖြစ်သတ်မှတ်ခံထားရဖြစ်ကြောင်းမနေ့ကထုတ်ပြန်တဲ့ American နိုင်ငံသားဝန်ကြီးဌာနရဲ့2016ခုနှစ်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာဖော်ပြထားပါတယ်ဒါကြောင့်မြန်မာနိုင်ငံနဲ့လက်နက်ရောင်းဝယ်မှုအမေရိကန်ကပိတ်ပင်ထားတာကိုဆက်လက်ပြီးထားရှိမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောပါတယ်အပြည့်အစုံကတော့မိုက်အင်ဂျင်နိုင်ကဆက်လက်တင်ပြမှာပါရှင်
ကမ္ဘာတဝန်းနိုင်ငံပေါင်း196နိုင်ငံတို့ကဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့2016နှစ်ပတ်လည်အစီရင်ခံစာကိုအင်္ဂါနေ့ကထုတ်ပြန်ရမှာဝန်ကြီး Rex Tillerson ကဘာသာရေးလွတ်လပ်ခွင့်အခြေအနေဟာစိုးရိမ်နေရဆဲဖြစ်ကြောင်းမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် Religious persecution and intolerance remains far too prevalent. Almost 80% of the global population live with restrictions on or hostilities to limit their freedom of
religion. ဘာသာရေးနှစ်ကုန်မှုနဲ့စီးခံနိုင်မှုနည်းပါးခြင်းဟာဒီကနေ့စိတ်ကိုထင်ရှားနေစေဖြစ်ပါတယ်။ကမ္ဘာလူဦးရေရဲ့80%ခန့်နီးပါးဟာဘာသာရေးကန့်သတ်မှုတွေဘာသာရေးအခြေခံတဲ့ရန်လိုမုန်းထမှုတွေအောက်မှာနေထိုင်ကြရတာဖြစ်ပါတယ်။ဘာသာရေးလွတ်လပ်မှုကိုကာကွယ်စောင့်ရှောက်နိုင်ခြင်းမရှိရင်တည်ငြိမ်မှုနည်းပါးမယ်လူအခွင့်အရေးရှိုးဖောက်မှုတွေရှိနေမယ်အစွန်းရောက်တွေကအခွင့်အရေးယူပြီးခြေကုပ်ယူရမှာဖြစ်ပါတယ်ဒီအခြေအနေတွေကိုကျွန်တော်တို့အနေနဲ့လေ့လာဆွေးနွေးထားနိုင်ပါဘူးကမ္ဘာတစ်ဖက်ဘာသာရေးလွတ်လပ်မှုတိုးတက်စေဖို့ဒီအခြေအနေကိုဆမ်ဒါထရမ်အစိုးရကဖြည့်ဆင်းပေးဖို့စံနှုန်းထားခိုင်မာပါတယ
်ဘာသာရေးလွတ်လပ်ခွင့်အစိုးဆုံး9နိုင်ငံတွေကတော့အီရန်ဆော်ဒီအာရေဗျာတူရကီဘာရိန်တရုတ်ပါကစ္စတန်နဲ့ဆူဒန်တို့ဖြစ်ကြပြီးဒီနိုင်ငံတွေမှာဘာသာရေးကိုးကွယ်မှုကြောင့်အကျဉ်းချတာ၊ကွပ်မျက်တာ၊နှောက်ယှက်ဟန်တားတာတွေပြုလုပ်နေတဲ့အကြောင်းဝန်ကြီးတယ်လဆန်ကထောက်ပြခဲ့ပါတယ်။မြန်မာနိုင်ငံအနေနဲ့ကတော့ CPC လို့ခေါ်တဲ့အထူးစိုးရိမ်နေရာဆဲနိုင်ငံစည်းင်းထဲမှာရှိနေပါတယ်။2016ခုနှစ်အတွင်းမြန်မာနိုင်ငံမှာလူနည်းစုကိုးကွယ်တဲ့ဘာသာဝင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုသူတို့ကိုးကွယ်တဲ့ဘာသာရေးအစအုံတွေဖြိုချဖျက်ဆီးခံရမှုဘာသာရေးမုန်းတီးအောင်လှုံ့ဆော်မှုတွေရှိနေကြောင်းဖော်ပြထားပါတယ်။လက်ရှိ NLD အစိုးရလက်ထက်မှာလူနည်းစုကိုးကွယ်တဲ့ဘာသာဝင်တွေရဲ့လုံခြုံရေးကိုဥပဒေအရအကာအကွယ်ပေးဖို့အားနည်းနေစေဖြစ်ကြောင်းမြန်မာနိုင်ငံဘာသာပေါင်းစုံလူငယ်များပူးပေါင်းဆောင်ရွက်ရေးအဖွဲ့ဥက္ကဋ္ဌကိုဆိုင်ကလည်းပြောပါရစေ
။ဘာသာရေးအစိုးရရဲ့အစိုးရကလည်း NLD အစိုးရကိုထူးဆန်းတဲ့အပိုင်းကြီးကတော်တော်လေးများလာတယ်။အခုဘယ်လောက်ထိအခြေအနေဖြစ်လာတော့ဆိုတော့တခြားအရင်နှစ်တွေကဆိုရင်နေမှာဖြစ်လာရတာနေပြီးတော့မှအခုဒီနှစ်2019ခုနှစ်တည်းမှာနော်ရန်ကုန်မြို့ရဲ့ထီဝင်လာတဲ့အနေအထားကိုရှိရဲကျွန်တော်တာဂီတာမှာဖြစ်တယ်နောက်ပြီးတဲ့အခါကျတော့ဒီတောင်ညွန့်မှာဖြစ်သွားတယ်ပေါ့နော်နောက်ဒီတင်ငန်းကျွန်းဘက်မှာဆိုရင်လည်းအလိုချူချာချူချာလေးဖြစ်လာတာရှိရဲဒါပေမဲ့အဲ့လိုဖြစ်လာတဲ့ဖြစ်စဉ်တွေပေါ်မှာအစိုးရဘက်ကကင်တယ်မှုအပိုင်းအရတော့အခုချိန်ထိအားနည်းနေသေးတာကိုတွေ့ရတယ်ပေါ့တာဂီတာမှာဖြစ်သွားတဲ့ကိစ္စမျိုးဆိုရင်တကယ်တကယ်ဆိုရင်အစိုးရတရားဥပဒေနဲ့တိတိယယောက်ကိုတူနေတဲ့ထိန်းသိမ်းရရပါရဲ့နဲ့သူ့အနေနဲ့မထိန်းသိမ်းနိုင်ခဲ့တဲ့အခြေအနေမျိုးကိုတွေ့တယ်။အဲ့တော့ဒီလိုမျိုးတွေဖြစ်လာတဲ့အပေါ်မှာတစ်ဖက်ကလည်းပို့ပို့ပြီးတော့မှသူကဟိုအကဲဆန်းလာတဲ့ပုံစံမျိုးကိုတွေ့ကြရတယ
်။အလားတူလူနည်းစုကိုးကွယ်တဲ့ဘာသာရေးဖျားရှိခိုးကြောင်းအစအုံတွေတိစောက်ခွင့်မှာလဲကန့်သတ်မှုတွေရှိနေတာနဲ့ပတ်သက်လို့အမေရိကန်အခြေဆိုင်မြန်မာကက်သလစ်ဖုန်းတော်ကြီးတင်မသီခရစ်ရှင်လင်းကအခုလိုပြောပါတယ
်။ဥမာဘုရားတို့ဖျားကြောင်းဆောက်တဲ့အခါမှာလွတ်လွတ်လပ်လပ်ဆောက်လို့မရတာတကယ်လို့တင်းတော်လည်းပြောတာနော်။ပြီးတော့ကျွန်တော်ဒီစာတင်ကျောင်းနေဖွင့်တဲ့အခါမှာဒီပြရမလှလလလဒီမဂရစီမရခင်ကလေးပိတ်မရှိခဲ့သေးတာ
။အမေရိကန်နိုင်ငံသားရဲ့ဌာနရဲ့2016ခုနှစ်အစီရင်ခံစာမှာမြန်မာနိုင်ငံမှာဘာသာရေးပွဲတော်တွေနဲ့ပတ်သက်လို့ခွဲခြားဖိနှိပ်မှုတွေရှိနေကြောင်းဖော်ပြထားရမှာအစ္စလမ်ဘာသာဝင်တွေရဲ့တမန်တော်နေ့အခမ်းအနားကိုနှစ်ပေါင်းများစွာကျင်းပနိုင်ခဲ့ပေမယ့်အခုနောက်ပိုင်းအခက်အခဲတွေရင်ဆိုင်ရတဲ့အခြေအနေကိုတော့ကိုရှိုင်းကအခုလိုပြောပြပါဗျ
။ဒီအစ္စလမ်ဘာသာဝင်တွေရဲ့ကျွန်တော်တို့ရဲ့ဒီတမန်တော်နေ့အခမ်းအနားပေါ့ဒါနှစ်ဆယ်နှစ်တန်ခုရှေးဘုရင်မင်းရဲ့ဒီလက်ထက်ကလေးကနေပြီးတော့မှတနိုင်ငံလုံးကျင်းပလာကြတာပေါ့အဲ့တော့ဒီတမန်တော်နေ့အခမ်းအနားကိုဆိုရင်နောက်ပိုင်းမှာဒီမျိုးချစ်အမိခံအဖွဲ့တွေကနေပြီးတော့မှလာရောက်တားဆီးတယ်သူတို့ကနေပြီးတော့မှလူအုပ်နဲ့လာပြီးတော့မှစန့်ကျင်ဆန္ဒပြရတယ်လို့ပြီးဆိုရင်အစိုးရဘက်ကနေပြီးတော့မှဒီဟာကိုဒီပွဲကိုပိတ်သိမ်းပေးဖို့ဆိုပြီးတော့မှလုပ်လာတယ်။ဆိုတော့ဒါကလုံးဝတရားမီးလည်းမကြောက်ဘူး။တရားဥပဒေနဲ့လည်းလုံးဝကိုမီးမြို့ဘူး
။အစီရင်ခံစာထဲမှာ2016ခုနှစ်အတွင်းဘာသာရေးအကြမ်းဖက်မှုတွေတဲ့ထင်ရှားတဲ့ဖြစ်ရပ်တွေဖြစ်ဂျွန်လာကပဲခူးတိုင်းဝေါမြို့နယ်တရဲသမိန်ကြီးရွာမှာအစ္စလမ်ဘာသာဝင်တွေအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ဇူလိုင်လမှာကချင်ပြည်နယ်ဖားကန့်လုံခင်းဘက်မှာယာယီဗလီဝတ်ပြုကျောင်းအဆောက်အုံကိုရချီတဲ့လူအုပ်ကမိရှုဖြက်စီးခဲ့တာတွေကိုဖော်ပြထားပါတယ်။ ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေရဲ့အခြေအနေနဲ့ပတ်သက်လို့လည်းအစိုးရကစားမှအကြေတဝင့်ဖော်ပြထားတာတွေ့ရပါတယ်။1998ခုနှစ်ထဲကထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဥပဒေအရမြန်မာနိုင်ငံဟာ1996ခုနှစ်ကတည်းကစလို့ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီး CPC လို့ခေါ်တဲ့အထူးစိုးရိမ်နေရစဲနိုင်ငံစင်းသတ်မှတ်ခြင်းခံခဲ့ရတာဖြစ်ပါတယ်။2016ခုနှစ်အောက်တိုဘာလမှာအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနကလက်နက်ရောင်းချတဲ့ဒဏ်ခတ်ပိတ်ဆို့မှုနဲ့အတူမြန်မာနိုင်ငံကို CPC နိုင်ငံအဖြစ်ပြန်ပြီးသတ်မှတ်ခဲ့ကြောင်းအစိုးရကဖော်ပြထားပါတယ်ရှင်။